ဒီကနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အရွေးချယ်ခံကိုယ်စားလှယ်များအစုဖွဲ့တွေကနေဒုသမ္မတလောင်းတွေရဲ့အမိစင်းတင်သွင်းတာမှာပြည်သူ့လွှတ်တော်အတွက်ကိုအရက်သားတရားကိုအမိတင်သွင်းခဲ့တာဖြစ်တယ်လို့ဒီအမျိုးသားလွှတ်တော်ဘက်မှာတော့ခရိယံဘာသာကိုးကွယ်တဲ့လူနည်းစုတိုင်းရင်းသားတူဖြစ်တဲ့ချင်းလူမျိုးတူကိုရွေးချယ်တင်သွင်းလိုက်ကြပါအခုလိုရွေးချယ်မှုနဲ့ပတ်သက်လို့တခြားတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေအခြားမှာအမြင်သဘောထားတွေကလည်းအမျိုးမျိုးရှိပါတယ်နေပြည်တော်မှာရောက်နေတဲ့ VOA မြန်မာပိုင်းသတင်းတောင်မမေခါကတိုင်းရင်းသားကိုယ်စားလှယ်တွေရဲ့သဘောထားတွေကိုစူးစီးတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ရဲ့ရွေးချယ်ခံကိုယ်စားလှယ်တွေရဲ့ဒုတိယသမ္မတလောင်းအနေနဲ့ဒေါခင်ကြီးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာလည်းဖြစ်အရက်သားတအုပ်လည်းဖြစ်တဲ့ဦးထင်ကျော်ကိုဒုတိယသမ္မတလောင်းအနေနဲ့အမည်စင်းတင်သွင်းလိုက်ပါတယ်။ဒီပြင်အမျိုးသားလွှတ်တော်ရွေးချယ်ခံကိုယ်စားလှယ်တွေရဲ့ဒုတိယသမ္မတလောင်းအနေနဲ့ကတော့မထင်မှတ်ထားတဲ့ချင်းတိုင်းရင်းသားခရိယံဘာသာကိုးကွယ်တဲ့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ် Henry Van Thieu ကိုဒုတိယသမ္မတလောင်းအနေနဲ့အမည်စင်းတင်သွင်းလိုက်ပါတယ်။ဒီလိုရွေးချယ်လိုက်တဲ့အပေါ်မှာရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလာထွန်းကျော်ကသူ့အမည်ကိုခုလိုပြောပြပါဗျ
။မြစ်ဆန္ဒများတဲ့အပေါ်မှာဒီကရွေးချယ်လိုက်တယ်ဆိုတော့ကျွန်တော်တို့ကတော့ခံစားချက်ကတော့ရှိတော့ဗျာ။ကျွန်တော်ကလည်းတိုင်းဒါလူမျိုးစုပါတီကဖြစ်နေတော့တိုင်းဒါလူမျိုးစုပါတီကတော့တယောက်ရောတော့လူ့သမ္မတရဲ့နေရာမှာပါတီရှင်နဲ့ဆန္ဒတော့ရှိတော့ဗျာ။
ဒီကနေ့မှာပြည်ခိုင်မျိုးပါတီကလည်းဒီလွှတ်တော်နှစ်ခုအတွက်ဒုတိယသမ္မတလောင်းအမည်စင်းရင်းတွေကိုတင်သွင်းခဲ့ပါတယ်။လက်ရှိဒုသမ္မတလည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါက်တာဆိုင်မောင်ခန့်ကိုပြည်သူ့လွှတ်တော်အတွက်ဒုတိယသမ္မတအနေနဲ့တင်သွင်းခဲ့တယ်လို့အမျိုးသားလွှတ်တော်အတွက်ကတော့အမျိုးသားလွှတ်တော်ဥက္ကဋ္ဌဟောင်းလက်ရှိအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်အောင်မြင့်ကိုဒုတိယသမ္မတလောင်းအနေနဲ့အသီးသီးတင်သွင်းခဲ့ပါတယ်။ဒီလိုတင်သွင်းခဲ့တာနဲ့ပတ်သက်ပြီးစန့်ခိုင်ရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလာထေးဝင်းကအခုလိုပြောပြပါတယ်
။ဘုရားဒီတက်တာဝိုင်းစဉ်းစားကြပါပဲလေ။သူဘက်ကလည်းတင့်တော်လို့အရင်ချင်းပြည့်လို့တင်တယ်ကျွန်တော်တို့ကလည်းကျွန်တော်တို့ဘက်ကနေပြီးတော့သွန်ရင်ရှိမဲ့လူတွေနိုင်ငံအတွက်စည်တနာထားပြီးလုပ်နိုင်မဲ့လူတွေကျွန်တော်တို့ရွေးပြတာပဲဗျာဟု
တ် NLD ပါတီအနေနဲ့အမျိုးသားရင်ကြားစည်ရေးကိုအခြေခံပြီးဒုတိယသမ္မတလောင်းရွေးချယ်တာမှာတိုင်းရင်းသားပါတီတစ်ခုခုကပါတီဝင်တဦးကိုရွေးချယ်မယ်လို့ဒင်းတွေထွက်ပေါ်ခဲ့ပူပါတယ်ဒီလိုထွက်ပေါ်ခဲ့ပေမဲ့လက်ရှိမှာတိုင်းရင်းသားပါတီကကိုယ်စားလှယ်တွေပါဝင်ရွေးချယ်ခြင်းမခံရတဲ့အပေါ်ရှမ်းတိုင်းရင်းသားဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန့်ကတော့ NLD ပါတီရွေးချယ်မှုကိုလက်ခံကြိုဆိုကြောင်းနဲ့လက်ရှိရွေးချယ်ခဲ့မှုအပေါ်သူ့အမည်ကိုခုလိုပြောပြပါဗျ။ဟိ
ုဓမ္မဒရဲ့ပါမဟိုသူ့ဓမ္မဒရဖြစ်မှတာအမျိုးသားရင်ကြားရှိကိုလုံနိုင်တယ်ဆိုတာကတော့ကျွန်တော်အထင်ချက်မျိုးမရှိပါဘူးခင်ဗျ။အမျိုးသားရင်ကြားရှိစစဆိုတာကသူ့လည်းသူ့ဓမ္မဒရဖြစ်မှတာလည်းနာလုံနိုင်မယ်ဆိုတာမဟုတ်ပါဘူး။
ဒီဒုတိယသမ္မတလောင်းတွေကိုဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတရွေးချယ်စစ်စစ်ရေးအဖွဲ့ကသမ္မတဖြစ်နိုင်မဖြစ်နိုင်ကိုစစ်စစ်ပေးမှာပါဒီအဖွဲ့ကိုလွတ်တော်ဥက္ကဋ္ဌ2ဦးဒုတိယဥက္ကဋ္ဌ2ဦးပြည်သူနဲ့အမျိုးသားလွတ်တော်ကကိုယ်စားလှယ်2ဦးတက်မတော်သားကိုယ်စားလှယ်2ဦးနဲ့ဖွဲ့စည်းသွားမှာဖြစ်ပါတယ်ပြည်သူလွတ်တော်အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမျိုးအောင်နဲ့အမျိုးသားလွှတ်တော်အတွက်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းတို့ကိုဒီစစ်စစ်ရေးအဖွဲ့ဝင်တွေအဖြစ်မဲပေးရွေးချယ်ခဲ့ကြပါတယ်။လက်ရှိမှာသမ္မတရွေးချယ်စစ်စစ်ရေးအဖွဲ့ကဒုတိယသမ္မတလောင်းတွေစစ်စစ်ရမှာဖြစ်ပေမဲ့လက်ရှိအချိန်ထိတက်မတော်သားအစုအဖွဲ့ဘက်ကနေတင်ပြလာတဲ့ဒုတိယသမ္မတလောင်းအမည်စင်းကြီးကိုလက်ရှိအချိန်ထိထုတ်ပြန်ပြောကြားထားခြင်းမရှိသေးပါဘူး။သမရရွေးချယ်စစ်စစ်ရေးအဖွဲ့ဝင်တဦးဖြစ်တဲ့ဥပါမျိုးသိန်းကလည်းတက်မတော်သားကိုယ်စားလှယ်ဘက်ကဘသူကိုဒုတိယသမရလောင်းအမည်စင်းတင်သွင်းထားတယ်လို့ဆိုတာကိုသူ့အနေနဲ့မသိရှိရသေးကြောင်းပြောပါရယ်။လှုပ်ဆောင်ရမယ့်စစ်စစ်ရွေးချယ်မှုလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးသူကခုလိုပြောပြပါရယ်
။အခုချင်းပေါ့ဒီလိုလွတ်တော်တခုချင်းဖြစ်နေ။မျိုးစားလွတ်တော်တခုချင်းပေါ့သူတို့စီကိုတင်းလာတဲ့ဒီဒုတိယသမရလောင်းတွေပေါ့။အဲအဲ့ဒီဥစ္စာတွေကိုဒီပထမအင်းစစ်စစ်ပြီးလုပ်ပြီးအောင်ပေါ့နော်။ဒီစစ်စစ်ရေလုပ်ပြီးတော့အဆင်ပြေသွားပြီးဘုံကြီးရခိတိကံသူတို့တွေကတော့သက်ဆိုင်ရာဒီလိုလွတ်တော်အလိုက်ပေါ့နော်ဒီကောင်စုတို့တော့မပေါင်းပြီးတော့မဲပေးရမှာပေါ့
ဒီကနေ့မနက်ပိုင်းဒုတိယသမ္မတလောင်းအနာမည်စည်ရင်းတွေကိုလွတ်တော်မှာမတင်သိခင်ချိန်လေးမှာပဲ NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြည်သူလူထုရဲ့ဆန္ဒတွေကိုအပြည့်အဝအကောင့်ထဲမပေါ်နိုင်သေးခင်မှာတည်ငြိမ်အေဂျင့်စွာလိုရာပန်းတိုင်ရောက်ရှိနိုင်ဖို့ပြည်သူတွေဘက်ကဉာဏ်ပညာအမျှော်မြင်ကြီးစွာနဲ့ဝန်းရံပေးဖို့မေတ္တာရက်ခံပန်ကြားခဲ့ပါတယ်ဒီကနေ့ဒုတိယသမ္မတလောင်းအမည်စင်းရင်းတွေကိုလွှတ်တော်နဲ့ရတင်သွင်းချိန်မှာ NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်အနေနဲ့လွှတ်တော်ကိုတက်ရောက်လာတဲ့လက်မှတ်ရေးထိုးခဲ့ပေမဲ့ပြည်သူ့လွှတ်တော်အစည်းအဝေးကိုတော့တက်ရောက်ခဲ့ခြင်းမရှိခဲ့ပါဘူး